ဒီကနေ့ကြောက်တဲ့နှစ်သစ်ကိုအမေရိကန်သမ္မတဘာရက်အိုဘားမားကမျှော်လင့်ချက်ရှိတဲ့နှစ်သစ်လို့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွက်တိုးတက်မှုတွေကိုပို့ပြီးတော့ဆောင်ကျဉ်းလာမယ့်နှစ်သစ်အလုတ်ကိုင်းတွေပိုဖန်တီးလာနိုင်ပြီးတော့စီးပွားရေးလည်းတိုးတက်လာနိုင်မယ့်နှစ်သစ်လို့သူမျှော်လင့်တဲ့အကြောင်းသမ္မတအိုဘားမားရဲ့အပတ်စဉ်စနေနေ့မိန့်ခွန်းနဲ့မှာမနေ့တုန်းကထည့်သွင်းပြောဆိုခဲ့တာပါ။သူဘာကြောင့်နှစ်သစ်ကိုမျှော်လင့်ချက်ထားရတယ်လဲဆိုတော့အမေရိကန်ဥပဒေပြုလွတ်တော်မှတ်တွေကတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေအတွက်မှန်ကန်တဲ့လုပ်ရက်တွေကိုခရစ်စမတ်မတိုင်ခင်မှာဆောင်ရွက်ခဲ့ကြတာကြောင့်လို့ဆိုပါတယ်အလုပ်လုပ်မယ့်တွေအတွက်အကျိုးခံစား권တွေကိုတိုးချဲ့ပေးရင်းလစာငွေတွေတဲကအခွန် short ကောက်ရေးကိစ္စတွေကိုလွတ်တော်မှတ်တွေကကြိုတင်ကာကွယ်ပေးခဲ့ကြပါတယ်တရုတ်သမ္မတဟူချင်တောင်းကတော့သူ့ရဲ့ပြည်သူတွေအတွက်ကမ္ဘာအခြေအနေတွေမရေမရာမသေးမချာဖြစ်နေတဲ့ကာလမှာယုံကြည်ချက်ခိုင်ခိုင်မာမာရှိအောင်စူးစမ်းကြဖို့သူ့ရဲ့နှစ်သစ်ကူးအကျိုးမင်ကွန်းကိုနေတော့ကပြောဆိုခဲ့ပါတယ်ကမ္ဘာစီးပွားရေးပြန်ကောင်းလာဖို့အခြေအနေတွေဟာမတိမငြိမ်ဖြစ်နေတော့မယ်လို့လည်းသူကဆိုပါတယ်။ဘုံတိုးတက်မှုတွေကိုမြင့်တင်သွားဖို့နဲ့ကမ္ဘာငြိမ်းချမ်းရေးကိုကာကွယ်ဆောင်ရှောက်သွားဖို့တရုတ်နိုင်ငံကခိုင်ခိုင်မာမာဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့တရုတ်သမ္မတဟူချင်းတောင်ကအစိုးရပိုင်းမီဒီယာကနေတဆင့်မင်းကွန်းပြောဆိုတာကိုထုတ်လွှင့်ခဲ့ပါတယ်
။ဥရောပနိုင်ငံတွေမှာတော့နိုင်ငံကောင်းဆောင်တွေကသူတို့ရဲ့နိုင်ငံသားတွေစိတ်မသက်မသာဖြစ်စေမဲ့သတင်းစကားကိုနှစ်တကူချိန်ခါမှာပြောခဲ့ရပါတယ်။ပြင်သစ်နိုင်ငံရဲ့အနာဂတ်က2012ခုနှစ်မှာမတိမ်မဆောင်ဆက်ပြီးတော့ရှိနေမှာပါလို့ပြင်သစ်သမ္မတနီကလာဆာကိုစီကပြောသွားပါတယ်။လူတော်တော်များများဟာသူတို့သားသမီးတွေရဲ့နောင်ရေးကိုတွေးပူရင်းနဲ့နှစ်သစ်ကိုစတင်ရတယ်။ငွေကြေးအကျပ်တွေကအယုံထွက်ဖို့တွေဥရောပတိုင်းမှာစိန်ခေါ်မှုကြီးတရက်ဖြစ်နေအောင်မှာလို့သူကဝန်ခံပြောသွားခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကလည်းကွန်လွန်ခဲ့တဲ့နှစ်မှာဥရောပဟာငွေကြေးအကျပ်တင်းနဲ့ရင်ဆိုင်နေခဲ့ရပါတယ်။ဒါပေမဲ့သူတို့ဒေသမှာအေးအေးချမ်းရှိနေတာကသမိုင်းဝင်အမွေနှစ်ဖြစ်ပါတယ်။အတိတ်ကသင်ခန်းစာကနေအနာဂတ်အတွက်ပြင်ဆင်လို့ရပါတယ်လို့ပြောသွားပါတယ်။ဂရိဝန်ကြီးချုပ်လူကတ်စ်ပါပါဒီမိုစ်ကတော့လာမယ့်နှစ်သစ်ဟာခက်ခဲတဲ့နှစ်တစ်နှစ်ဖြစ်ပါလိမ့်မယ်။ပြည်သူတွေအနေနဲ့ချိုးချံချွေတာရေးအစီအစဉ်ကိုလက်ခံဖို့တိုက်တွန်းသွားခဲ့တာပါ။ဂရိအစိုးရကနှစ်တစ်ကူပွဲတော်အတွက်ငွေသုံးဆွဲမှုရှော့ချပြီးတော့လိုအပ်နေသူတွေအတွက်အဲ့ဒီငွေကြေးကိုသုံးဆွဲပေးခဲ့ပါတယ်။ရုရှားသမ္မတဒီမီထရီမက်ဒ်ဗက်ဒက်ဖ်ရဲ့နှစ်ဟောင်းနောက်ဆုံးမိန့်ခွန်းထဲမှာတော့အနာဂတ်အတွက်ပို့ပြီးတော့အကောင်းဘက်ကရှုမြင်ထားတာကိုတွေ့ရပါတယ်။2011ခုနှစ်မှာမလွယ်ကူခဲ့ပေမဲ့နောက်ဆုံးမှာအဆင်ပြေခဲ့ပါတယ်လို့သူကပြောသွားပါတယ်။ပေါ်ယဟန်မင်းကြီးဘနက်တစ်ကလည်းစွန့်မွန်ချွေပြီးတော့နှစ်ဟောင်းကိုအဆုံးသတ်ခဲ့တာပါ။သူကနှစ်သစ်အနာဂတ်ကပို့ပြီးတော့လှပလိမ့်မယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်ရှင်။